တော်ရရှင်တို့ခုနဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့စက်တင်ဘာလ29ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9999အပြင်လိုင်းလမ်းမီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်။အစီအစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style, Indian သုံးနှုန်း, English သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါ့အပြင်အမျိုးသမီးကဏ္ဍမှာဆိုရင
် Today I am proud to announce Charge, the collaborative for harnessing ambition and resources for girls' education.
ဒါကတော့ CGI အဖွဲ့ကနေပြီးတော့တောင်အာရှနဲ့အာဖရိကအောက်ပိုင်းကမိန်းကလေးတွေကိုပညာသင်ကြားနိုင်ရေးအထောက်အကူပြုမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းကလင်တန်ပြောကြားခဲ့တာပါ။မကြာခင်မှာပြည့်စုံကြားဖို့ရှိပါတယ်။ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုရင်နိုင်နဲ့မတ်စုမြတ်မွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ကြားရရွေးကောက်ပွဲကိုကော်မရှင်ဥက္ကဋ္ဌဦးတင်အေးဘာကြောင့်မကျင်းပတာလဲ White A put the by in the Burma by election ဆိုတဲ့ခေါင်းစဉ်နဲ့ ARI စာမျက်နှာမှာဆောင်းပါးရှင် Prakash ကစက်တင်ဘာ26ရက်နေ့ဆွဲနဲ့ရေးထားပါတယ်ရွေးကောက်ပွဲကမြန်မာနိုင်ငံမှာဒီမိုကရေစီအပြည့်အဝဖော်ဆောင်နိုင်မနိုင်ဆိုတာကိုတိတိကျကျမပြောနိုင်ပေမဲ့အခုကတော့အနာဂတ်ရွေးကောက်ပွဲနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီတည်ဆောက်ရေးမရေမရာဖြစ်နေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်ကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့အကြောင်းပြချက်ဟာယုံကြည်လက်ခံနိုင်စရာမရှိဘူးလို့ဆိုပါတယ်။နိုင်ငံတကာအဖွဲ့တွေကရွေးကောက်ပွဲကိုအကူအညီပေးဖို့ငွေတွေအမြောက်အများသုံးပြီးကော်မရှင်ကိုနည်းပညာအကြံဉာဏ်နဲ့အကူအညီတွေပေးနေတာဖြစ်ပါတယ်တဲ့။2010နဲ့2012မှာအဲ့လိုအကူအညီတွေမပါဘဲရွေးကောက်ပွဲကိုကျင်းပခဲ့တဲ့ကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ဒီဆုံးဖြတ်ချက်ကြောင့်သူဟာအာဏာရကြမ်းခိုင်ဖွံ့ဖြိုးရေးပါတီကိုဘက်လိုက်နေတယ်လို့တန်တရားဖြစ်နေတာတွေပိုဆိုးသွားစေတယ်ဆိုပြီးတော့လဲဆောင်းပါးရှင်ကဆိုပါတယ်။ကြောင်ရွေးကောက်ပွဲကိုကျင်းပခဲ့လို့ရှိရင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းမေးခွန်းထုတ်ထားပါတယ်။တိုင်းရင်းသားပါတီတွေကတော့ကြောင်ရွေးကောက်ပွဲမကျင်းပတာကိုသဘောမကျဘဲကြောင်ရွေးကောက်ပွဲမကျင်းပတဲ့အတွက်ဒီအခွင့်အရေးကိုလက်လွတ်လိုက်ရတယ်လို့သူတို့အလိန်ခံလိုက်ရတာဖြစ်တယ်လို့ချင်းမျိုးသားပါတီကပြောထားပါတယ်ခင်ဗျာ။
မြန်မာကတ်တီးလ်စ် recruitment of minors in military service ဆိုတဲ့ခေါင်းစဉ်နဲ့မြန်မာစစ်တပ်မှာကလေးစစ်သားအသုံးပြုနေတာတွေရပ်ဆိုင်းတော့မယ့်အကြောင်းကိုတော့စောင်းပါရှင်ဖန်ကြီးရှိကရေးသားထားပါတယ်။အဲ့ဒီမှာဂျာတာရေးနေတုန်းကကလေးစစ်သား109ယောက်ကိုမြန်မာစစ်တပ်ကပြန်လွှတ်ပေးလိုက်တာအဲ့လိုလုပ်တာဟာမြန်မာစစ်တပ်ကကလေးစစ်သားအသုံးပြုမှုရပ်ဆိုင်းတော့မယ့်သဘောဖြစ်တယ်ဆိုတာကိုပြသလိုက်တာလို့ဆိုပါတယ်။အခုနောက်ဆုံးလွှတ်လိုက်တာနဲ့ပါဆိုရင်စစ်တပ်ကပြန်လွှတ်ပေးတဲ့ကလေးစစ်သားဦးရေဟာ453ယောက်ရှိပြီဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်တပ်ကတော့အသက်မပြည့်သေးတဲ့သူတွေအားလုံးကိုပြန်လွှတ်ပေးသွားမှာဖြစ်ပြီးတော့ကလေးစစ်သားစုဆောင်းနေတဲ့အရာရှိ269ယောက်ထက်မနည်းကိုလည်းအရေးယူထားတယ်လို့သတင်းတွေကဆိုပါတယ်မြန်မာစစ်တပ်ထဲမှာအသက်မပြည့်သေးတဲ့ကလေးစစ်သားတွေမရှိအောင်မြန်မာနိုင်ငံဘက်ကလည်းကြိုးပမ်းလာနေတယ်လို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကိုတော့ globalpost.com မှာဖတ်ရှုနိုင်ပါတယ်
Beauty pageant exposes dream and dangers in modern Myanmar. မြန်မာနိုင်ငံကအလှမယ်ရေးနဲ့ပတ်သက်ပြီးရေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုတော့ Writer ဆာမျက်နှာမှာဆောင်းပါးရှင်တင်းလဲဝင်းကရေးထားပါတယ်။2011ခုနှစ်ကရသားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်မြန်မာနိုင်ငံမှာအလှမယ်ရေးနဲ့စီကားလာနေပြီးမြန်မာအမျိုးသမီးငယ်လေးတွေဟာနာမည်ကြီးဖို့ဝါမှာအဆင်ပြေဖို့အတွက်ရတဲ့အခွင့်အရေးတိုင်းမှာမဲပြိုင်ပွဲဝင်ပြိုင်နေကြတယ်လို့ဆိုပါတယ်။အလမဲထထထုံကတော့သူသားမဲအရွေးခံရမယ်ဆိုရင်လူမှုရေးလှုပ်ခြင်းကြောင့်ပြီးတော့ရုပ်ရှင်မင်းသမီးလည်းဖြစ်ခြင်းတယ်လို့ပြောထားပါတယ်။ဥနေဝင်းအာနာသိမ့်ပြီးတဲ့နောက်မဲပြိုင်ပွဲကိုပိတ်ပစ်ခဲ့ပြီးအခုလိုနိုင်ငံတကာမဲပြိုင်ပွဲတွေပြန်ဖွင့်လိုက်တဲ့အတွက်မြန်မာနိုင်ငံကအမျိုးသမီးတွေဟာအနောက်နိုင်ငံတွေရဲ့စံတွေကိုတုလာနေတယ်လို့ဆိုပါတယ်။မော်ဒယ်လောကရဲ့ဆီယာမာကြီးမတ်တင်မိုးလွင်ကတော့သူတို့စားလုပ်ခဲ့တုန်းကအချိန်တက်စာရင်တိုင်းပြည်ဟာဖက်ရှင်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့စိတ်ဝင်စားလာတယ်လို့အမျိုးသမီးတွေကလည်းကိုပို့ပြီးတော့ယုံကြည်မှုရှိလာကြောင်းလူအဖွဲ့စည်းကလည်းပို့ပွင့်လင်းလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလောကမှာငြင်းပွားစရာပြဿနာလေးတွေရှိနေတာကြောင့်လမယ်တွေနဲ့ပွဲစီစဉ်သူတွေကြားနှစ်ဖက်စလုံးအနေနဲ့ဒီကရလာတဲ့အကျိုးမြတ်ကိုခံစားတာမျိုးဖြစ်ရမယ်ဆိုတာကိုနားလည်ဖို့လိုတယ်လို့ Star Moral Agency ကဂျွန်လွင်ကပြောထားပါတယ်။မြား
ကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းသတင်းတွေကိုကြားခဲ့ရတာပါရှင်။အခုဆက်ပြီးတော့ American Indian သုံးနှုန်း English သင်ခန်းစာအစီအစဉ်ကိုအလှည့်ပေးပါစေ။ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
ATM နဲ့တင်ပြမယ် ATM အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက M I G H T might ကအင်အား I S is R I G H T right ကမှန်လားဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီဘက်ကတော့အင်အားတုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် ATM ဒီဘက်ကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံနာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီအုံနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအနာရှိရင်ရှိလို့တုံနာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
အနာအရှိဆုံးကအနာကိုတုံးပြီးဖြစ်ရှင်းတာမှန်နေလို့ယူဆရင် ATM အသုံးအရာဘယ်လိုပြောမလဲ
Might is right
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးနှုန်းတွေကိုဒေါ်လာလာတန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်ရှင်ဒေါ်လာလာတန်ကပဲစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not a novice any longer cause you deepen the conviction in my soul
today I am proud to announce charge the collaborative for harnessing ambition and resources for girls education
charge လို့အတိုးကောက်ခေါ်တဲ့မိန်းကလေးငယ်တွေရဲ့ပညာရေးအတွက်ရည်မှန်းချက်တွေနဲ့စွမ်းပကားတွေကိုစူးစီးပြုစုပြောထောင်ပေးပြီးတော့ညှိနှိုင်းပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်ပြီးဆိုတာကိုကျွန်မဂုဏ်ယူစွာပဲကြေညာအပ်ပါတယ်
။အဲ့ဒါကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton က CGI လို့အတိုးကောက်ခေါ်တဲ့ Clinton Global Initiative Clinton နိုင်ငံကအရေးယူဆောင်ရွက်မှုအဖွဲ့စည်းကြီးရဲ့ညွှန်ကမာပုတ်ထူးနေ့ကကျင်းပခဲ့တဲ့နှစ်ပတ်လည်ညီလာခံမှာခုလိုပြောကြားသွားတာဖြစ်ပါတယ်။ဝင်းဂျီဟောင်းကလင်တန်နဲ့သူခင်မွန်သမ္မတဟောင်းဘီလ်ကလင်တန်အပြင်သမီးချယ်ဆီကလင်တန်တို့ပူးတွဲမတည်ထားတဲ့ CGI ဟာကမ္ဘာတစ်ဖက်ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုရမှာဒီနှစ်မှာတော့ charge လို့အတိုးကောက်ခေါ်တဲ့အစီအစဉ်တရားရကမ္ဘာတစ်ဖက်လက်တွဲလှူဆောင်ကြတဲ့အဖွဲ့ဝင်ပေါင်း30ကျော်ကနေအလှငွေပေါင်းဒေါ်လာတန်း600ကျော်ထည့်ဝင်ကြမှာဖြစ်ပြီးအထူးသဖြင့်တောင်အာရှနဲ့အာဖရိကအောက်ပိုင်းဒေသမှာမင်းကလင်းငယ်ပေါင်း14တန်းတို့ကိုငါးနှစ်တာကာလအတွင်းမူလာတန်းအလဲတန်းနဲ့အထက်တန်းပညာသင်ခွင့်အပြင်လုပ်ငန်းခွင့်ဝန်ထမ်းရေးကိုဆောင်ရွက်ပေးမှာဖြစ်ပါတယ်။မင်းကလင်းငယ်တွင်နေနဲ့ပညာသင်ခွင့်ရရှိကြရင်နိုင်ငံရဲ့လူအဖွဲ့အစည်းမှလည်းအာမခံချက်ပိုပြီးရရှိစေတယ်လို့ Mrs. Clinton ကပြောခဲ့ပါတယ်
။ We know when girls have equal access to quality education in both primary and secondary schools, cycles of poverty are broken, economies grow.glass ceilings
မင်းကလေးတွေအနေနဲ့အဆင့်တန်းမီပညာရေးကိုမူလာတန်းနဲ့အလဲတန်းတွေမှာသင်ယူခွင့်ရရှိကြရင်ဆင်းရဲမွဲတေမှုတန်တရားဇိုးကြီးကိုအဆုံးသတ်စေမှာဖြစ်ပါတယ်စီးပွားရေးလည်းတိုးတက်ပြီးတော့ဖန်မျက်နှာချက်ကိုလည်းထိုးဖောက်နိုင်မှာဖြစ်တယ်လို့ဘဝမှာကိုဖြစ်ချင်တာကိုအောင်မြင်အောင်စွမ်းဆောင်နိုင်ခွင့်လည်းရကြမှာဖြစ်တယ်ဆိုတာလူတိုင်းအသိဖြစ်ပါတယ
် charge အစီအစဉ်ကိုဥဆောင်မဲ့သူကတော့ Australia ရဲ့ပညာရေးဝန်ကြီးဟောင်းအပြင်ဝင်ကြီးချုပ်အဖြစ်ထမ်းဆောင်ခဲ့သူဂျူလီယာဂီလက်ပါပဲသူကဒီအစီအစဉ်ဟာမင်းကလေးငယ်တွေပညာသင်ခွင့်ကိုဟန်တားနေတဲ့အဓိကအတားအဆီးတွေကိုကူညီဖြည့်ရှင်းပေးဖို့ဖြစ်ပြီးရည်မှန်းချက်၅ရပ်ရှိတယ်လို့ဆိုပါတယ်ပထမဦးဆုံးကတော့
So yes of course it's about access we've got to get girls into school and we've got to ensure that they finish not just
ပထမဦးဆုံးကတော့ပညာသင်နိုင်မဲ့အခွင့်အလမ်းကိုလက်လမ်းမီအောင်ဖန်တီးပေးပါပဲမင်းကလေးငယ်တွေဟာမူလာတန်းသမကအလေတန်းအထက်တန်းပညာတွေကိုလည်းပြီးဆုံးအောင်သင်ခွင့်ရကြရမှာဖြစ်ပါတယ်။လက်ရှိနှုံထားရဆိုရင်ဒီအာဖရိကတိုက်အောက်ပိုင်းဒေသရှိမင်းကလေးငယ်တွေအားလုံးအလေတန်းအောင်နိုင်ဖို့ကနှစ်တရာကြာမှာဖြစ်ပါတယ်။ဒါကလုံးဝလက်ခံနိုင်စရာမရှိပါဘူး။ ပညာသင်ခွင့်လက်လှမ်းမှီဖို့ဆောင်ရွက်ပေးရမှာဖြစ်ပါတယ်လို့ Miss Julia Gillett ကပြောသွားတာဖြစ်ပါတယ်။ဒုတိယရည်မှန်းချက်ကတော့မိန်းကလေးငယ်တွေပညာသင်ရမှာအကျန့်ဖက်တိုက်ခိုက်ခံရမှုကိုအကအကွယ်ပေးရပဲဖြစ်ပါတယ်။ခဏိကဘာကြီးမှာ15နိုင်ငံမှာမိန်းကလေးငယ်တွေဟာကြောင်တော်ရင်တိုက်ခိုက်ခံကြရတာတွေရှိနေတယ်လို့သူကဆိုပါတယ်။ဥပမာပါကစ္စတန်မှာပညာသင်လို့တဲ့အတွက်သနပ်ပြေခံခဲ့ရတဲ့မာလာလာကိစ္စနဲ့နိုင်ဂျီးရီးယားမှာမိန်းကလေးငယ်တွေပညာမသင်နိုင်အောင်ပြန်ပြီးဆွဲခံကြရတဲ့ကိစ္စတွေကိုလည်း Miss Gillett ကထောက်ပြသွားပါတယ်။နောက်ရည်မှန်းချက်ကတော့
Third, learning, the challenge of learning to ensure girls and boys learn well when they are in school. Globally,
တတိယကတော့ပညာသင်ယူခွင့်ပါပဲ။ပညာသင်ကြရမှာမိန်းကလေးငယ်တွေရောယောက်ျားလေးတွေပါ။ကျောင်းမှာသင်ယူခွင့်ရကြမှာစာကိုပြပြပြပြန်တက်ကြမှာဖြစ်ပါတယ်။ကမ္ဘာထွားမှာကလေးပေါင်းတန်250ဟာအခြေခံပညာမတက်ကြပါဘူးအများစုကကျောင်းမှာ၄နှစ်သင်ယူခွင့်ရကြပြီမဲ့လို့လေအခြေခံပညာကိုကောင်းကောင်းမတက်ခဲ့ကြတာတွေ့ရတယ်လို့ Miss Gillett ကပြောသွားတာဖြစ်ပါတယ်သရုပ်ထအချက်ကတော့မိန်းကလေးငယ်တွေအနေနဲ့မူလတန်းကနေအလယ်တန်းအထက်တန်းပညာကတဆင့်အလုပ်ကိုင်းရှာဖွေတာတက္ကသိုလ်ပညာဆက်သင်ရမှာအဆင်ပြေပြေကူးပြောင်းနိုင်ရည်ပဲဖြစ်တယ်လို့ Miss Gillett ကပြောပါတယ်Now, so check out.
And fifth, but by no means least, leaders to support local developing countries.
Kinsma garo, now so pi pi melu le, ye chi zong ma be. Phong pyo mu go saung ye pi ni de data gan khong saung dui go a thauk ku pi nai ye ba be. Mingling ngae dui pinya tin yu ya ma a ta si dui go phe sha pi nai mu ga ye chin pi mi de data gan khong saung dui kaung mu ba be. Da chaung a di lo saung ye pi nai ne pauk ku dui go ရှာဖွေပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကိုကျမတို့ကထောက်ခံအားပေးသွားဖို့ပါပဲလို့ Miss Gillett ကပြောသွားတာဖြစ်ပါတယ်။ CGI အဖွဲ့ကြီးကထောက်ပြခဲ့သလိုမိန်းကလေးငယ်တွေပညာသင်ကြားခွင့်ရကြရင်လူအဖွဲ့စည်းလဲတိုးတက်မှာဖြစ်တဲ့အတွက်လူဦးရေတန်90ကျော်ရှိတဲ့မြန်မာနိုင်ငံမှာရောမိန်းကလေးငယ်တွေရဲ့ပညာသင်ကြားခွင့်အခြေအနေဟာဘယ်လိုရှိပါသလဲ။ထိုင်းမြန်မာနယ်စပ်မှာပညာရေးကိုအဓိကလှုပ်ဆောင်ခဲ့ပြီးလက်ရှိမြန်မာပြည်တွင်းမှာလည်းပညာရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတဲ့ဒေါက်တာသိန်းရင်းကိုမြှင့်ချခဲ့ပါတယ်။သူ့ရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးများဂန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။ကျွန်တော်ဗမာနိုင်ငံကမိန်းကလေးတွေရဲ့ကျောင်းနေနိုင်တဲ့အခွင့်အရေးနဲ့မိန်းကလေးတွေစာတမ်းနှုန်းကိုစနစ်တကျလေ့လာတာတော့မရှိသေးဘူး။ဒါကြောင့်လဲဆိုနိုင်ငံရေးမတည်ငြိမ်တဲ့ကိစ္စရဲ့ဒီနေဆက်ဒီသားမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စနစ်တကျတော့စဉ်စားခောက်ယူတာမရှိဘူး။ဒါပေမဲ့ကျွန်တော်တို့ဒီအတွေ့အကြုံရတော့ဒီမိန်းကလေးအမြောက်များကကောင်းမနေရတာရှိတယ်။နောက်ချောင်းလေးဆိုတော့ကျွန်တော်တို့နိုင်ငံကမတင်မနေရပညာရေးမူလတန်းနဲ့ဆင့်ကြည့်ဆိုတာတတ်မှတ်ထားတယ်။ဒါပေမဲ့အောင်မြင်အောင်မလုပ်နိုင်ဘူး။ကျွန်တော်ကကျောင်းမနေတဲ့ကလေးရှိတယ်။နောက်ချောင်းစနစ်နဲ့နေပြီးထွက်တဲ့ကလေးရှိတယ်။ကျွန်တော်များများကဒီရွာတွေမှာကမူလတန်းပဲရှိတယ်။အလဲတန်းတစ်တန်းကရွာတွေနဲ့ဝေးတဲ့ခါကျတော့ကျောင်းမလို့ချာ။ဒါတော့အေးတန်းတောင်နဲ့ချောင်းထွက်ရတဲ့သူများတယ်။အဲ့ဒီမှာရှင်မီးကဒီမှာကျောင်းနေရခမဲ့ဆိုပေမဲ့လည်းပြရတယ်လေ။ကျောင်းဆောင်ကြီးတို့ရှင်မီးတို့ပြရတယ်။နောက်ချောင်းလိုက်ဈေးကြီးကိုကျွန်တော်မိဘကကလေးနှစ်ယောက်ရှိတယ်စားနဲ့တမီးရှိတယ်တယောက်ကိုစောင်းတာနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိန်းကလေးကိုစောင်းဆောင်တယ်အဲ့ဒါကတော့လူနိုင်ငံမှာယောဂီမှာအများဆုံးတွေ့ရသူတစ်ပြင်းမှာလေးနှစ်အောင်တဲ့ခါမှာဝေးလံတဲ့မြို့ကကျောင်းလွှတ်ရအောင်မယ်ဆိုရင်မိန်းကလေးတွေမလွတ်ကြောင်ယောက်ျားလေးပဲချက်အကျောင်းထားနိုင်တဲ့မိဘတွေတောင်မှလေးနှစ်အောင်ရင်မိန်းကလေးတွေကကျောင်းထားရတယ်ကျောင်းမတဲ့ကလေးတွေများတယ်ကျောင်းထက်တဲ့ကလေးများတော့မိန်းကလေးကြီးအများကြီးကမတင်ရအောင်အဲ့ဒီတည်းမှာဖြစ်လာလေဆိုတော့ကျမ်းမာရေးပြီမှာနည်းလာတယ်မိန်းကလေးတွေသောဆိုင်အောင်ကြတယ်။ပညာရှိကနေတဲ့အခါကျတော့ကလေးတွေဆောက်ရှာဖို့ကလေးဖွံ့ဖြိုးမှုဒီလိုမျိုးအထွေထွေနေတဲ့အခါကျတော့သာသမီဆောက်ရှာမှုမှာကိစ္စရှိလာတယ်။နောက်သာသမီရဲ့ရှေ့ပညာရေးစီစဉ်တဲ့အခါမှာလည်းမိန်းကလေးတွေကပညာမဆုံးမီမှာကျောင်းဖတ်တဲ့အခါကျတော့သူတို့မှာပညာရေးနဲ့ပတ်သက်တဲ့အသိဉာဏ်နေတဲ့အခါကျတော့သူရဲ့ကလေးတွေကိုကျောင်းလွတ်ဖို့မှာလည်းအဲ့ဒီမှာတအားရော့တယ်။မိန်းကလေးတွေသာမသိရတာများတဲ့အခါကျတော့ဥစ္စာမှုကဏ္ဍမှာမိန်းကလေးတွေဒီနေ့ကတော့အားလုံးစတဲ့အောင်လုပ်ဖို့လို့အတွက်ပြင်မိန်းကလေးတွေကမကြည်ရအောင်ငါတို့ဒီဘက်ကဥစားပေးတာပြပါမရှိရအောင်။အဝင်ရှိတဲ့သူတွေပုံပုံပြီးတော့ဆရာလေးရောမိန်းကလေးရောတို့အခြေခံပညာဆုံးတဲ့ဒီအရွယ်ရောက်တဲ့ဒီညာသင်ဖို့ဆွေးနွေးပြတယ်။ဒီလိုဆောင်ရွက်မှသာဒီလူမျိုးရေးမှောင်နိုင်ငံရေးမှောင်မိန်းကလေးတွေအခန်းကဏ္ဍမြင်မာလာဒီလိုအခန်းကဏ္ဍမြင်မာမှာကျွန်တော်ရဲ့စာလျာကြီးပွားရေးရလူမျိုးရေးကျွန်တော်တို့ကလည်းဒီကဲတရှိမှာတော့မိကလေးတွေမှာတော်တော်များများကအင်ဒါဆုံးအောင်မတင်နိုင်တဲ့အခြေအနေမှာရှိနေတော့ဒါကိုကျွန်တော်တို့ပြင်ပြောင်းရဖို့ညနေစတာကိုဆောင်ရွက်ဖို့လိုတယ်လို့မိကလေးတွေပါမဖြစ်မင်းနဲ့အားလုံးအခြေခံပညာဆုံးရဲ့စတာကိုဆောင်ရွက်ပြီးဘူး
အဲ့လိုမျိုးမိကလေးတွေကျောင်းနေတဲ့အရွယ်မှာမနေရတာ တကယ်ကြောမြန်မာနိုင်ငံအနေနဲ့ဒီခလီးမြခွင့်ရစာချုပ်ကိုလက်မှရေးထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေမှာမရှိဘူးလားရှင
်။ဒီမြန်မာနိုင်ငံချန်ဖရရတဲ့ဒီအလုပ်မှာဒီဝင်လုပ်ရတယ်ဆိုတာခလီးခွင့်ရတဲ့ဆိုရှယ်မီဒီယာဒီလိုခိုင်းတဲ့လူတွေမှာခလီးရဲ့အခွင့်အရေးကိုဟောရပါမယ်။မင်းကလေးတွေယူရမတိုင်းကြီးခါရီမရှင်ကျွန်တော်တို့နေဘက်ကပို့မှဆိုရင်မိကလေးစီတို့ပြည့်ရွယ်ဒီဒီစီလေးခွန်ရမစီလေးလက်ပြီးတော့ငွေရှာတယ်ဒါသူတို့ရွယ်မတိုင်ခင်ဒီရွယ်ကအလုပ်လုပ်ရမယ့်ရွယ်ကိုဒါတောင်းတရမယ့်ရွယ်ပဲရှိသေးတယ်ဒီချိန်မှာသူတို့အလုပ်လုပ်ငွေရှာနေရတယ်ဒါသူတို့ရဲ့ဒီကလေးတွေကိုဆုံးရှုံးတယ်ဒီအလုပ်ခိုင်းနေသူတွေရတယ်ဒီကလေးတွေအခွင့်အရေးကိုချုပ်ဖို့ရရောက်နေတယ်ကျွန်တော်တို့ကလေးတွေပညာသင်ခွင့်ရအောင်ဖန်တီးပေးတယ်မိဘတွေကိုလည်းအမှုပုံကြီးဖြစ်နေကလေးတွေကြောင်းလုပ်နိုင်ဘူးအဲ့ဒါတွေကျွန်တော်တို့ဆောင်ရွက်ပေးတယ်နိုင်ငံရေးစနစ်အပြောင်းအလဲပညာရေးစနစ်အပြောင်းအလဲဒီလူတိုင်းလူတိုင်းခေတ်တိုင်းကလေးတွေကပညာသင်ခွင့်မဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ပေးတယ် You
can bend but never break me cause it only ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နီးပညာစီစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါက်ခင်မျိုးတက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံကကြောင်မီးသွေးတက်တူတွင်နေနဲ့ကြောင်မီးသွေးနဲ့လဲပတ်တဲ့လျှက်စစ်ဓာတ်ထုတ်ဖို့ကြိုးစားနေတဲ့ဒေသတွေမှာကြုံတွေ့နေရတဲ့ပြဿနာတွေကိုဒီတစ်ပတ်မှာပြောပြပါမယ်ရှင်။မြန်မာနိုင်ငံမှာကြောင်မီးသွေးကိုနေရာအတော်များများမှာတွေ့နေရပြီးတွေ့ရတဲ့အမျိုးအစားကတတိယဒန်းစားအဆင့်မှာရှိပါတယ်မြန်မာနိုင်ငံမှာကြောင်မီးသွေးကိုဘီးလက်မြေဆက်ရုံအတွက်ဖြစ်စေလျှက်စစ်ဓာတ်ပေးဆက်ရုံတွေမှာသုံးဖို့ဖြစ်စေထုတ်လုပ်ကြပြီးသုံးတဲ့နေရာကနေထုတ်လုပ်တဲ့နေရာကိုတည်ယူပို့ဆောင်ရမှာအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကျန်းမာရေးပြဿနာကြောင့်ထုတ်လုပ်သူတွေနဲ့ဒေသခံတွေကြားပြဿနာတွေပေါ်နေတာတွေ့ရပါတယ်အခုလောလောဆယ်မှာတော့ကြောင်မီးသွေးကိုမြန်မာနိုင်ငံရဲ့နေရာအနှံ့မှာတူးဖော်နေတယ်လို့ကလေးဝကြောင်မီးသွေးတွင်မှာတာဝန်ထမ်းဆောင်ခဲ့တဲ့အငိမ့်စားတက်တူရင်အင်ဂျင်နီယာဦးစောမိုးမြင့်ကပြောပါတယ်
။ခုလိုလိုဆိုရင်မြန်မာနိုင်ငံအနှံ့တူးတာပဲ။များသောအားဖြင့်ဒီလက်မြေဆဲကိုလည်းကိုယ်ပိုင်တူးကြတာများတယ်။ချူစီဝိုင်းမှာကျတော့ကိုယ်တိုင်တူးပြီးတော့ဒီလက်မြေဆဲကိုထုတ်တဲ့ဆဲကိုရအောင်နဲ့အဲများသောအားဖြင့်ရှမ်းပြည်နယ်မှာပေါ့
ဒီကြောင်မီးသွေးတူးဖော်ရင်းနဲ့ပတ်သက်ပြီးတော့ဗောနော်ဒီဘီလက်မြေဆဲုံတွေကိုပို့တယ်ဆိုတော့ဒီကြောင်မီးသွေးတူးဖော်ရင်းနဲ့ပတ်သက်ပြီးတွေ့နေရတဲ့ဒီသဘာဝပတ်ဝန်းကျင်အန္တရာယ်နည်းနည်းပြောပြပေးပါဆရာ
သူကမြေရောလေရောရေရောဖြစ်စီတယ်စိတ်ချက်ကခုနကြောင်မီးသွေးတူးပြီးတော့ဆုံးပြည့်လက်မြေစာရေးရှိတယ်အဲ့ဒီမြေစာတွေမှာလူဘေးကနေဖြစ်နိုင်တဲ့ဓာတ်ပေါင်းတွေပါတယ်ခုနပြောခဲ့တဲ့ဆัลဖာတွေပေါ့လေဟဲ့လားအဲ့ဒီကနေပြီးတော့ SCE ထွက်နေတယ်အော်ကြောင်မူကြီးတူးတဲ့ခါမှာတည်တဲ့ခါမှာဖုံထားနိုင်တယ်ဒီကြောင်မူကြီးတဘောကဆိုမိုးဒီကိုင်းကြီးတည်းကြီးလားရွာလို့ရှင်လေအလိုလောက်မိလောက်တဲ့ဘောရှိတယ်နောက်တစ်ခုကမြန်မာနိုင်ငံမှာတော့ကြောင်မူကြီးထွက်တဲ့နေရာနဲ့ကြောင်မူသွားနေရာနဲ့ transfer ကလည်းပြဿနာရှိရလေခဏကြောင်မူသွားနေရာကပေါ်ပြီး11လောက်ဖြစ်မယ်ထုတ်တဲ့နေရာရှမ်းပြည်ဆိုတော့လည်းတိတ်ဖို့လို့ဒီကထုတ်လို့ရပုံများတယ်လို့ရှင်တယ်တွားရီကတော့ရှင်းမကိုက်ဘူ
းကလေးကကြောင်မူသွေးတွင်းမှာကြောင်မူသွေးထုတ်တော့အခြေအနေနည်းနည်းပြောပြပေးပါဆင
်အဓိကတော့ပမာဉာဏ်ရေးတော့မုံရမှာကျောင်းမူကြီးလဲတဲ့မိဆဲုံတိုရှိတယ်။နောက်ကလီဝမှာကျောင်းမူကြီးလဲဆဲုံတိုရှိတယ်။အဲ့ဆဲုံနှစ်ယုံတော့ပဲထုတ်ပြတယ်လေ။နောက်တင်းငုံအုပ်ဆက်ရှိတယ်။အုပ်ဖို့လည်းထုတ်ပြရတယ်။ဒီနှစ်မှာတန်တောင်းလို့ထုတ်တာ။ထုတ်ရတာမခက်ဘူး။ဒါပေမဲ့အဲ့ဒီမုံရောင်ပို့ရတာလို့တန်ကုန်တင်းငုံပို့ရတာအင်တာမတ်ခက်တယ်။ဘာလို့ချင်းမြစ်ကြီးကဒီနှစ်မှာ၃လလောက်ပဲပြင်ပွဲကောင်းအောင်ပေါက်လို့ရတယ်။ဂျန်နဲ့လာဒီမှာဆိုရင်ရေစုသုံးပြီးနှစ်ပြီးပဲရှိတော့ဘောလေးကုန်ပြည့်မတင်နိုင်ဘူး။အပန်းလေးအနည်းချက်တွေနဲ့ကတန်းကုံလို့ဖြတ်လိုက်တာနဲ့မိုင်းလည်းမထုတ်တော
့ဘူးအခုလောလောဆယ်ကြောင်မီးသွေးအများဆုံးရှိနေနေရဘယ်နေရာမှာပါလဲဆရာ
ကလေးဝပဲမော်လိုက်ကနေပြီးတော့မော်လိုက်ကဆင်းလိုက်ကလေးဝကလေးဝနဲ့မင်းကြီးကြီးအဲ့ဒီကြောကကြောင်မီးသွေးရှိတယ်
တဝယ်စိတ်ကန်းလုံနေတဲ့နေရာနာမှာကြောင်မီးသွေးဆက်ယုံပြဿနာတွေဖြစ်နေအဲ့ဒါနည်းနည်းပြောပြပေးပါဆရာ
အဲ့တဝယ်ဆက်ယုံရတာမလုပ်ဖြစ်ဘူးလေမလုပ်ဖြစ်ဘူးအခုကလောလောဆယ်ဟောဖြစ်နေတာဒီလိုအောင်ဒီလိုအောင်မှာတဲဘူးဆိုတာကြောင်မူကြီးတင်လာမဲ့တင်မိုးကြီးကိုဝင်နေမဲ့ရေစုမှုရှိလို့ဆိုပြီးတော့ခွန်ကြံကုန်လို့ရွှေ့တယ်။နောက်တင်နေကြတော့ရေမျိုးနဲ့ကအာတင်ဆွဲရောရွှေ့နေနေရပေါ့။အဲ့တော့အဲ့မှာကန့်ကွက်ကြတယ်။ကန့်ကွက်ကြတော့ရေမျိုးနဲ့မှတင်မဲ့ဆဲမှာတော့ဒီနေအစိုးရနဲ့သဘောမတူလို့ညပ်သွားပြီ။ခွန်ကြံကောတော့အခုငါပြောင်းနော်ပြောင်း။ဒီရက်နဲ့ပုံမူနေတဲ့ဟိုအခြေတင်ဖြစ်နေတော့ဒီလိုပဲသူတို့ကုမ္ပဏီဆင်းလာပြီးဆင်းပြီးတော့လူလူရှင်းတဲ့လူလူကကန့်ကွက်ကြတယ်လေ
ဘယ်ကုမ္ပဏီလဲဆရာ
အီတလီအီတလီထားတယ် Not who and you gong at the queer, Chong Juve, Yawi Dima, Mio Gong Mune, Chong Lanama, Erikon Tata, Semuloga Golo, Tia Lowe, and the Kanko Hajar. We lose the Sode and the Kushi, and our pay, Joanna Melolo, Payma, Payma, Nazi, Mijo, and Neva as well, and the Kura Tay Willow, Rale, Ludune, the Radio Jalam. And I ate a new room at the Long Adam. ကွေးကောတောင်းမှာလေရှင်းမိကဝဆဲုံတေုံရှိတယ်ကောတောင်းမျိုးတမှာဆံချိုးကုံမတီရာရရလေကျွန်းလွင်ကြလူတွေပြဿနာတဲ့မှာဟုတ်ကဲ့ဆရာအမှုဝိုင်းရလူတွေဖြစ်ရာနာကြီးဖြစ်နေရှင်းမိကဝထွက်တဲ့ဆိုတော့အခုလောလောဆယ်ရှင်းမိကမထွက်ဘူးနေမိကလောထွက်တယ်လေဘုံတော်ကမဲလေရတော်မအဲ့လိုလူတွေတောက်ဖြစ်နေတယ်အဲ့ဒီပြားရလွင်လို့ဒီနာလူတွေရားရရမှာဖြစ်လို့နော်ဒီမိနေထားကုန်အခုတော့ဒီကြက်
ชั้นพี่ตองไม้โอเคดีเจ็กกะดีเจ็กเตียนน่ะเสียมีจองว่าตัวจี้เว้ยだใบแม้เตียนน่ะเสียไม่ถั่วปูอะกูต้องเสียแล้วว่าถั่วเลยไอ้ตัวนี้กูจะก็ปยาเลยล้วนปยาเลยล้วนเนี่ยหลูนี่ตะคั่วอยากกูมีกุมพะเนี่ยบาเลยสิไอ้นี่ก่อนก็กุมเนี่ยเค้าปยาออกน่ะเว้ยอีนอกอีเดนอีเดนเลิกแล้วดิอีเดนนี่ปะตะนากาหลุดอ่ะสะเกเลยเว้ยไอ้ปยาเลยล้วนนี่บีหน้าชื่อยัวดิไอ้ขอมูก็ปยาดิจ่ะเลยสักกินก็ปยาดิจ่ะก็ต
အန်ဒီယန်ရှိတာကိုသိလာကြတာမို့ဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့မြန်မာနိုင်ငံမှာရေနံနဲ့သဘာဝဓာတ်ငွေလိုတင်ရန်ဇာတပေါ်ကျဲတဲ့ပြင်စွန့်ရင်အတွက်ရေအားနေစွန့်အားတွေကိုပါတုံးနိုင်တာမို့အဆင်ပြေနိုင်မဲ့နေလန်းတွေကိုစဉ်းစားသင့်ပါတယ်လို့လည်းပြောပါတယ်
။ကမ္ဘာပြည်ဟာအာဆီယံနိုင်ငံဆင်နိုင်ငံတွေမှာဆက်စစ်တာအနေလုံးရတဲ့အတိုင်းဖြစ်နေတယ်။ဒီမှာငွေငွေတိုင်းတာပြောလို့ရှိရင်24ရာခိုင်နှုန်းကျော်ပဲဆက်စစ်တာအရာ။ဒီနိုင်ငံတော်ဆိုအနေနဲ့ဆက်စစ်တာအရာကိုအကြောင်းပြုပြီးဦးစားပေးလုပ်ပြီးလုပ်ချင်တဲ့ဘောရှိနေတယ်။အကြောင်းပြချက်ကတော့အကြောင်းပြုနဲ့ဇေတဲ့ဓာတ်ပိစင်ကိုတည်လို့ရှိရင်စီးသက်ပါတယ်။ဒီတော့ကအချင်းတူရောအချင်းတူရဆိုရင်လည်းသုံးနှစ်ခွာလောက်ကြာတယ်ပြီးတော့လည်းပြည်ပနဲ့ကျောင်းမွေးစည်းကိုအလွတ်တူဝင်လို့ရမယ်လို့ပြောတယ်။ဒါကိုတော့ပြန်စဉ်းစားပြင်တယ်။အဖြစ်လဲဆိုနိုင်ငံတကာမှာကျောင်းမွေးစည်းနဲ့ပတ်သက်တဲ့ဆေးဝင်အလုံးလူတွေချေတော့ရည်ရည်နီးတော်ရရအများဆုံးဒုက္ခပြီးတဲ့ဆေးဝင်တွေဆိုလူတိုင်းရဲ့လက်ခံပြီးနေပြီ။အမေရိကန်မှာဒါကိုရှော့ချောက်လုပ်နေတယ်။ဒီပြည်မှာရှော့ချောက်လုပ်နေတယ်။နောက်ထိုင်းမှာကျောင်းဝါကမေမောစေတီတားရှိတယ်မကြောင်မူဒီဆဲကိုအကြီးကျယ်ထောက်ထားတာ။နောက်မက်တဖို့မက်တဖို့ဆက်ဆံမှုဆိုမှကြောင်မူဒီဆဲကိုဆောက်တယ်။အေးနေနေရကဆဲကိုပန်းဝင်ရရှိတဲ့လူတို့တွေအားကြမ်းမိုင်းနဲ့ပတ်သက်ပြီးအင်တမတ်သူကခံစားခဲ့ကြရတာ။ဒါကိုထိုင်းနိုင်ငံမှာကြောင်မူဒီသုံးချက်ဆက်တာပြီးဆဲကိုသူပြီးပေါက်ကြတယ်။သူပြီးပေါက်ထိုင်းကနေပြီးသူဆက်ပြီးတင်မဲ့ဆဲကိုလည်းတေးရပဲနဲ့ရထားလိုက်ရတယ်။ထိုင်းနေပြီးဂျမနိုင်ငံလာပြီးလက်ချီတာပြီးဆဲကိုတည်ချင်ပါလေ။အဲ့ဒီအနေနဲ့သူတို့ကြောင်းမူစီတုံးပြီးတော့ဖေးစားထုတ်ပြီးသူတို့ရောင်းပါလို့ကြမ်းလန်းလာတယ်။အဲတော့မစင်စားသိဘူးလို့ထင်တယ်လေ။မြန်မာနိုင်ငံမှာလည်းအခုသဘောတန့်ွေထွက်နေပါပြီ။နောက်ထပ်လည်းထွက်နေအလားလိုက်ရှိတဲ့ကျင်းတွေလည်းရှာနေတယ်မကြမ်းရဲ့တွေ့ပါပဲ။အဲတော့မြန်မာနိုင်ငံမှာလူအတဲ့ဆက်စစ်တာတွေကိုကြောင်းမူစီကထုတ်မဲ့စားသဘောတန့်ွေဒါမွေရောင်းယူစွရင်ထုတ်ဖို့စဉ်းစားသိနေဆိုကြောင်းပြောချင်တယ်။
ဦးဆောင်မုံမြင့်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ယူကရိန်းနဲ့ဥရောပသမဂ္ဂတို့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုယူကရိန်းလွှတ်တော်ကအတည်ပြုဖို့မဲခွဲဆုံးဖြတ်လိုက်ပါတယ်။အတည်ဖြစ်ခဲ့ပြီးဆိုရင်တော့ EU နဲ့ယူကရိန်းကြားမှာကုန်သွယ်ရေးလမ်းပွင့်သွားမှာဖြစ်ပြီး EU ဥရောပသမဂ္ဂရဲ့ဥပဒေပြဋ္ဌာန်းချက်တွေကိုထင်ဟပ်စေမယ်ယူကရိန်းရဲ့ပြုပြင်ပြောင်းလဲရေးတွေကိုလည်းအားပေးရာရောက်စေမှာဖြစ်ပါတယ်။ဒီပေါ်မှာအခြေခံပြီးတော့ EU နဲ့ကုန်ကူးတန်းခွင့်ရတော့မှာဖြစ်လို့ယူကရိန်းပြည်သူတွေလည်းပျော်ရွှင်နေကြပါဗျ။ယူကရိန်းပြည်သူတွေရဲ့အခုလိုသမိုင်းဝင်မဲ့ပေးမှုကိုအမေရိကန်ပြည်ထောင်စုကချီးကျူးလိုက်ပါတယ်။စိန်ခေါ်မှုကြီးတွေကိုရင်ဆိုင်နေရတဲ့ကြားကဒီသဘောတူညီချက်ထွက်ပေါ်လာအရှိန်ဟုန်နဲ့ရှေ့တူဆောင်ရွက်နိုင်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမာရီဟက်ကပြောပါဗျ။ဒါအပြင်ပြီးခဲ့တဲ့ဆောင်းရာသီတုန်းက EU နဲ့နောက်ထပ်ပူးပေါင်းဆောင်ရွက်ရေးထောက်ခံစန္ဒပြခဲ့ကြသူတွေ မေလ25ရက်နေ့သမရရွေးကောက်ပွဲကမက်ဆန်နာရှင်ယူကရိန်းပြည်သူတွေရဲ့လူအင်စန္ဒတွေကိုယူကရိန်းခေါင်းဆောင်တွေကအကောင့်ထဲပေါ်ပေးလိုက်နိုင်တာလည်းဖြစ်တဲ့အကြောင်းသူကဆက်ပြောပါတယ်။သမရပီထရိုပိုရိုရှန်ကိုကEU ဖွဲ့တဲ့ယူကရိန်းပါဝင်နိုင်ရေးမှာလွှတ်တော်ဟာမြန်ဆန်တိကျစွာဆုံးဖြတ်ပြီးရှေ့ဆက်ဖို့ဆောင်ရွက်နိုင်ခဲ့ကြောင်းပြောပါတယ်။စန့်ကျင်ကန့်ကွက်မှုတွေအတွင်းတွေ့ဆုံခဲ့ကြရတဲ့ယူကရိန်းပြည်သူတွေနိုင်ငံအရှေ့ပိုင်းမှာတိုက်ပွဲဝင်ရင်းကြဆုံခဲ့ကြရသူတွေရဲ့ဆွန့်လွတ်မှုတွေဟာမိခင်မြေအတွက်တွင်မဟုတ်ဘဲနဲ့ဥရောပတမကမိသားစုကြီးရဲ့ကြားမှာဂုံတိုက်ခါရှိတဲ့နေရာတစ်ခုယူကရိန်းအတွက်ရရှိစေဖို့သူတို့ရဲ့အသက်တွေပေးလှခဲ့တာဖြစ်တယ်လို့သမရကပြောပါတယ်။ယူကရိန်းလက်နက်ကိုင်အဖွဲ့တွေနဲ့ရုရှားကြောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးဝါဒီတွေကြားဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းယူကရိန်းပြည်သူ 3,000 ကျော်သေဆုံးခဲ့ရပြီးပါပြီ။စက်တင်ဘာလ5ရက်နေ့ကမင်းစ်မြို့မှာအပြစ်ရသဘောတူညီချက်ရယူချိန်မှာလဲဒွန်းနက်စ်နဲ့လူဟန်စ်မြို့တွေရဲ့တပ်မတ်ထားတဲ့အစိတ်ပိုင်းတွေမှာလူငယ်ချမ်းသာခွင့်နဲ့အထူးအခွင့်အရေးတွေပေးဖို့ဥပဒေတရအတည်ပြုပြဋ္ဌာန်းလိုက်တာကိုလည်းအမေရိကန်ပြည်ထောင်စုကချီးကျူးခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းကပြည်ပခါတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့ယူကရိန်းအစိုးရဆက်လက်အကောင့်ထက်ဖို့ဆောင်ရွက်နေတဲ့အကြောင်းဒီဥပဒေသစ်တွေကမိမောင်းထိုးပြနေပါတယ်။အလားတူပဲရုရှားဘက်ကလည်းဆောင်ရွက်ရမယ့်ကိစ္စတွေပြည့်ပြည့်စုံအောင်ဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကရုရှားကိုတိုက်တွန်းပါတယ်။ရုရှားဘက်ကသူ့ရဲ့တပ်တွေလက်နက်တွေနဲ့ပစ္စည်းတွေအလုံးယူကရိန်းမြေပေါ်ကပြန်ရုပ်သိမ်းရပါမယ်။ရုရှားအနေနဲ့မိမိမြေကိုလုံခြုံအောင်ထိန်းသိမ်းစောင့်ရှောက်နေတာနဲ့တစ်ချိန်တည်းယူကရိန်းနဲ့ရုရှားကြားကနိုင်ငံတကာနယ်စပ်ရေးရာစီမံစည်းကမ်းတွေကိုလေးစားလိုက်နာရမှာဖြစ်ပါတယ်။တစားကန်တွေအားလုံးကိုလည်းအမှန်ကန်ပြန်လွှတ်ပေးရပါမယ်။နောက်ပြီးယူကရိန်းနဲ့ရုရှားကြားထိတ်တိုက်မတွေ့စေမဲ့ဂျားခန်နယ်မြေစုံတစ်ခုနယ်စပ်ဒေသတစ်လျှောက်သတ်မှတ်ရေးပြည့်ပြည့်စုံအောင်ပံ့ပိုးပေးရမှာဖြစ်ပါတယ်။ဒီနယ်မြေကိုတော့ OSCE လို့ခေါ်တဲ့ဥရောပအတွင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေစောင့်ကြည့်သွားရမှာဖြစ်ပါတယ်။ဒါရင်မကအပြစ်ရသဘောတူညီချက်ချိုးဖောက်နေတဲ့ယူကရိန်းခွဲထွက်ရေးဝါဒီတွေကိုရုရှားကဩစာတုံးပြီးတော့ထိန်းသိမ်းပေးရပါမယ်။နေကြေးလန်းကပွင့်နေပါတယ်။ဒါပေမဲ့အခုခါမှာအပြစ်ရရေးသဘောတူညီချက်ကိုလေးစားဖို့နဲ့ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့ပိုင်နက်နယ်မြေရဲ့တည်ထက်ခိုင်မြဲမှုဟာရုရှားနဲ့ရုရှားကထောက်ပံ့ပေးနေတဲ့ခွဲထွက်ရေးဝါဒီတွေပေါ်မှာမူတည်နေတဲ့အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရသူ Half ကပြောသွားခဲ့ပါတယ်ရှင
်။ American စုရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့ခုနားဆင်ခဲ့ကြရတာက American စုရဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ VO ရဲ့အာဖို့မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင်။
မြန်မာနိုင်ငံတွင်ပြည်ပြင်ပြောင်းလဲမှုတွေဟာတိုးတက်လာတာကြောင့်အားရကြီးနေစရာဖြစ်တယ်လို့ဆိုပေမဲ့ရခိုင်ပြည်နယ်နဲ့တခြားမြန်မာနိုင်ငံနေရာတချို့မှာရှိနေတဲ့လူမှုအတိုင်းဝန်ကြားအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားတင်းမာမှုဟာအတော်လေးစိုးရိမ်မကင်းဖြစ်စရာအခြေအနေရှိနေတုံးပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောထောက်ပြပြောဆိုလိုက်ပါတယ်။တောက်ကြနေညနေပိုင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်သွားတဲ့အတွင်းမှုချုပ်ရဲ့မြမအရေးမိတ်ဖက်နိုင်ငံများအစည်းအဝေးမှာပြောဆိုသွားတာပါ။ဒီလိုတင်မှတ်မှုတွေရှိနေတာကိုမဖြေရှင်းနိုင်ဘူးဆိုရင်တော့မြမနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုပါထိခိုက်လာနိုင်ပွဲရှိတယ်လို့အတွင်းမှုချုပ်ဘန်ကီမွန်ကသတိပေးသွားခဲ့ပါတယ်ခင်ဗျာ။ Islamic စစ်သွေးရောအဖွဲ့တွေကိုတိုက်ခိုက်ဖို့ American ဦးဆောင်တဲ့မဟာမိတ်ညွန်ပေါင်းအစိုးရအဖွဲ့ကို Britain, Denmark နဲ့ Belgium နိုင်ငံတွေပါဝင်လာတဲ့အများ American ရဲ့တိုက်လေယာဉ်တွေအဝေးထိန်းဒုံးလေယာဉ်တွေနဲ့တခြားလေကြောင်းတိုက်ခိုက်ရေးတွေက Iran နဲ့ Syria မှာရှိတဲ့ IS စစ်သွေးရောအဖွဲ့တွေကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
။သတင်းကျဉ်းချုပ်ကိုကိုရန်နိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက် Season ထုတ်လုပ်ရေးမှုကကိုငိမ့်ညမ်းဖြစ်ပြီးတော့ Engineer ကတော့ Zinat Abdurrahman ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချမ်းပါရှင်။VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.